မြန်မာစစ်ဘုတ်အုပ်တွေကိုမနာရေးအရာအထီးကျန်စေဖို့ကုလသမဂ္ဂကကြိုးပမ်းနေချိန်မှာမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်အလုပ်လုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့ဆက်ဆံရေးရပ်ဆိုင်းဖို့နိုင်ငံတကာရဲ့ PR ပေးမှုကိုခံရပွဲရှိနေပါတယ်။ဒီအကြောင်း VOA သတင်းနောက်ဂျော်ရှွာကာရိုပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမင်းထွန်းပြောပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံကထိတ်တန့်ဗိုလ်ချုပ်ကြီးတွေကိုလူမျိုးတုံးတပ်ဖြတ်မှုဆက်ဆွဲချက်နဲ့အရေးယူဖို့စ조사နေပေမဲ့မြန်မာနိုင်ငံကစစ်တပ်ပိုင်ကုမ္ပဏီတွေနဲ့လုပ်ငန်းလုပ်ကိုင်နေတဲ့နိုင်ငံတကာကုမ္ပဏီကြီးတွေကိုစစ်တပ်နဲ့ဆက်ဆံရေးရပ်ဆိုင်ဖို့တောင်းဆိုနေတာကတော့ဘာမှမထူးခြားခဲ့ပါဘူးအခုတော့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကမြန်မာစစ်တပ်ကိုအကျွမ်းမဲ့အထီးကျန်ထားရှိဖို့နဲ့စစ်တပ်ရဲ့ငွေဝင်ရာလမ်းကြောင်းတွေကိုစူးစမ်းရှာဖွေဖော်ထုတ်ဖို့အရှိန်မြင့်တင်ဖိအားပေးလှုံ့ဆော်လာနေကြပါပြီ2019ခုနှစ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးကော်မရှင်ဥက္ကဋ္ဌမရာဇူကီဒါရုစမန်ကတိုင်းပြည်အနှံ့ကလူအခွင့်အရေးချိုးဖောက်မှုတွေအပေါ်ခေါင်းဆောင်ပိုင်းကလုံလောက်တဲ့အရေးယူမှုတွေမလုပ်တာကြောင့်စစ်တပ်ကိုအထီးကျန်အောင်လုပ်ဖို့လိုအပ်နေပြီလို့ပြောပါရယ်စစ်တပ်ခေါင်းဆောင်တွေရဲ့ငွေရပောက်တွေကိုနိုင်ငံတကာကပိတ်ဆို့နိုင်အောင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင်ကအခုအခါစစ်တပ်ရဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရှာဖွေနေပြီဖြစ်ပါရယ်ကော်မရှင်အဖွဲ့ဝင်တဦးဖြစ်သူ Chris Sidoti က VOA ကိုအခုလိုပြောပါဗျ။တ
စ်ကုံမိုင်းနောက်မှာစစ်တပ်နဲ့စစ်တပ်ခေါင်းဆောင်တွေရဲ့ဝင်ငွေရရာပင်မလမ်းကြောင်းတွေကိုကျွန်တော်တို့အစီရင်ခံပါမယ်။အဲ့ဒီအစီရင်ခံတာကနိုင်ငံတွေအနေနဲ့စစ်တပ်နဲ့ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားတဲ့ပိတ်ဆို့မှုတွေကြဲကြဲပြန့်ပြန့်လုပ်ဖို့အထောက်အကူပြုလိုက်မယ်လို့မျှော်လင့်ပါတယ
်။မနေ့ကတော့ Burma Campaign UK ကမြမစစ်တပ်နဲ့စီးပွားရေးလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီအဖွဲ့အစည်း49ခုရဲ့စီးရင်ကိုထုတ်ပြန်ခဲ့ပါတယ်။မြမစစ်တပ်အနေနဲ့MEC လို့ခေါ်တဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ဥပိုင်လို့လူသိများတဲ့မြန်မာစီးပွားရေးဥပိုင် Limited တို့ကနေစီးရင်မဲ့ဝင်ငွေအများအပြားရနေပါတယ်။ UK အခြေစိုက် Burma Human Rights Network ကအမှုဆောင်ဒါရိုက်တာဦးကြည်ဝက်က VOA ကိုအခုလိုပြောပါတယ
်။ဒီဖွဲ့စည်းနှစ်ခုကြောင့်စစ်တပ်ကဒီနေ့အခုလိုမျိုးရပ်တည်နေနေတာပါ။ကျွန်တော်တို့အနေနဲ့မြန်မာဗိုလ်ချုပ်တွေကိုတခြားအာဏာရှင်တွေရဲ့ဆန်ထားတိုက်တဲ့ပုံကိုယ်တွေအဖြစ်မခံနိုင်ပါဘူး။သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဇောင်းပေးကြည့်ရှုဖို့လိုပါတယ
် Western Union ကဥပိုင်ရဲ့လက်အောက်ကဒေသခံဘဏ်တစ်ခုကိုအသုံးပြုပြီးငွေလဲပြောင်းပေးဖို့တဲ့လုပ်ငန်းလုပ်နေပါတယ်2016ခုနှစ်မှာသမ္မတအိုဘားမားကစီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးတဲ့နောက်မှာဒီလိုဖက်ဆက်လုပ်တာမျိုးကိုလူအများကန့်ကွက်တာမရှိပေမဲ့2019ခုနှစ်တပ်ဖြတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ Western Union ဟာလူမျိုးတုံးလုပ်နေတာကိုငွေထောက်ပံ့ပေးနေတယ်လို့ဆွဆွဲခံနေရပါတယ်ဝေဖန်ချက်ပေးဖို့တောင်းဆိုရာကိုမတုံ့ပြန်ပေမဲ့ကုမ္ပဏီအနေနဲ့ပိတ်ဆို့အရေးယူမှုကိုမချိုးဖောက်ပဲစီးပင်းစည်းကမ်းတွေနဲ့အညီမြန်မာနိုင်ငံမှာအလုပ်လုပ်နေတာလို့အရင်ကပြောထားဖူးပါရယ်စစ်တပ်ကိုပံ့ပိုးနေတဲ့ဒီကုမ္ပဏီတွေဟာစီးပင်းစည်းကမ်းတွေကိုမချိုးဖောက်ပေမဲ့စားသုံးသူတွေသပိတ်မောက်တာတွေရှယ်ရှင်တွေရဲ့ဖိအားပေးတာတွေဥပဒေပိုင်းဆိုင်ရာစိန်ခေါ်မှုတွေကိုတော့ရင်ဆိုင်ရဖို့ရှိလိမ့်မယ်လို့မစ္စတာစီဒိုဒီကပြောပါရယ်အချက်အလက်ရှာဖွေရေးကော်မရှင်အနေနဲ့လည်းတခြားတက်ကြွလှုပ်ရှားသူတွေလည်းမဟုတ်ပဲအထွေထွေအရေးယူပိတ်ဆို့မှုအယူအဆကိုမထောက်ခံဘူးလို့မစ္စတာစီဒိုဒီကပြောပါရယ်အစင်လာရတရုတ်နဲ့ရုရှားတို့မြန်မာနိုင်ငံပေါ်ထောက်ခံတာနဲ့ပတ်သက်ပြီးတော့လည်းတရုတ်နိုင်ငံရဲ့အနေအထားပြောင်းလဲနိုင်တာကိုအခုလိုပြောပြပါရယ
်လွန်ခဲ့တဲ့1990နဲ့2000ပြည့်နှစ်တွေကအတွေ့အကြုံအရအလုံးစုံအရေးယူပိတ်ဆို့မှုဟာသာမန်ပြည်သူတွေကနစ်နာစီပြီးစစ်တပ်ခေါင်းဆောင်ပိုင်းကိုမထိခိုက်ခဲ့ပါဘူးပြီးတော့ဒီတစ်ချိန်မှာတရုတ်နိုင်ငံကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေရှိနေတဲ့အချက်ကိုလည်းကျွန်တော်တို့လေ့လာရှုမှတ်ထားပါဘူး။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အလုပ်ကနိုင်ငံတနိုင်ငံချင်းရဲ့တုံ့ပြန်မှုအပေါ်မှာအခြေမခံပဲမှန်ကန်တဲ့အထောက်အထားတွေပေါ်မှာသာအခြေခံတဲ့ကောက်ထက်ဆွဲသွမ်းမှာဖြစ်ပါတယ်
။မြန်မာစစ်တပ်ကိုဗန္ဒာရေးအရာအထူးကြံစည်မှုဟာမစ္စတာစီဒိုဒီနဲ့တက်ကြွလှုပ်ရှားသူဦးကျော်ဝင်းတို့အတွက်တော့မဟာဗျူဟာတစ်ခုရဲ့အစိတ်အပိုင်းတစ်ခုမျှသာဖြစ်ပါတယ်။သူတို့ရဲ့နောက်ဆုံးပတ်နိုင်ကတပ်ဖြတ်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအေးအေးအပြစ်ပေးဖို့ပဲဖြစ်ပါတယ်ခင်ဗျာ